အခုဆက်ပြီးတွစ်ဆုံမင်းမြန်းခန်းကိုနားဆင်ရမှာပါကျွန်မခင်မျိုးတပ်ပါအင်္ဂါဂျိုကိုလေ့လာဖို့အတွက်မြန်မာပညာရှင်ဥဆောင်တဲ့အဖွဲ့ရဟတ်ရန်အပါအဝင်သိပ္ပံဆိုင်ရာစူးစမ်းတဲ့ဆက်ပစ္စည်းတွေလွှတ်တင်လိုက်တဲ့ NASA American အာကာသစူးစမ်းရေးအဖွဲ့ရဲ့2020အင်္ဂါဂျိုစူးစမ်းရေးအစီအစဉ်နဲ့ပတ်သက်ပြီး NASA သိပ္ပံပညာရှင်ဒေါက်တာပရိသာတင်ကိုအွန်လိုင်းကနေဆက်သွယ်မင်းမြန်းထားတာနားဆင်ပါဒေါက်တာပရိသတ်တဲ့မင်္ဂလာပါ။
မင်္ဂလာပါခင်ဗျ။မင်္ဂလာပါဒေါက်တာမျိုးတက်
။ဟုတ်ကဲ့။ဆိုတော့ဒီ2020မှာလုပ်တဲ့ဒီ NASA ရဲ့အင်္ဂါဂျိုမစ်ရှင်လေးနဲ့ပတ်သက်ပြီးတော့အင်္ဂါဂျိုစီးပွားရေးလေးနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါဒီနှစ်ဘာတွေလုပ်နေဆိုတာ
။ဟုတ်ကဲ့။ Mars Exploration Program ဆိုတာရှိပါတယ်။အဲ့စီမံကိန်းကအင်္ဂါဂျိုကိုစူးစမ်းလေ့လာရေးစီမံကိန်းပေါ့နော်။အဲ့စီမံကိန်းချထားတာကြာပါပြီ။လွန်ခဲ့တဲ့အနှစ်20စိတ်လောက်ခရရပါ။အင်္ဂါဂျိုပထမဦးဆုံးကင်းထောက်ဂျိုဒူးတွေလွတ်တယ်။အဲပြီးတဲ့အခါကျတော့အင်္ဂါဂျိုရဲ့ယာတိဥရီကိုတိုင်ရတာပေါ့။ကိုသွားမဲ့နေရာပူတလားအေးလားမသိပဲနဲ့သွားလို့မရဘူးလေ။စိတ်ယုတ်ကလေးတွေပထမဦးဆုံးနှစ်ခုလွတ်ပါတယ်။တစ်ခုကတော့ဟိုဘက်ထရီ down သွားပြီးတော့ပြတ်သွား။နောက်တစ်ခုကတော့တရွေ့ရွေ့နဲ့သွားလို့မရ။အဲပြီးခဲ့တဲ့2012ခုနှစ်ကလွတ်လိုက်တဲ့ curiosity ပေါ့နော်။ကျွန်တော်ပြောမှုပါတယ်အဲ့ဒါကို။မောင်ဆူဇန်မောင်ဆဆုစိတ်ယုတ်ကလေးပေါ့နော်။သူကနေလုံနေတာအခုထိလည်းလုံတုံးပါပဲ။စေယုတ်ကလစ်စစ်သွားတာအောင်မြင်ပြီးတဲ့အခါကျတော့ဒီဘူမိဗေဒယူပဗေဒမြေယာတိဥဒုအကုန်လုံးတိုင်းလို့ရတာသိတဲ့အချက်တွေကိုဒီမှာရှိတဲ့သိပ္ပံပညာရှင်တွေကတေချာလေ့လာပြီးတဲ့အခါကျတော့ကဲကောင်းပြီဒီတစ်ခေါက်အင်္ဂါဂျိုပေါ့နောက်တစ်ခေါက်ဒီစေယုတ်ကဒီတစ်ခေါက်တော့သူကပေါင်2000ကျော်ကျော်လောက်ဆိုတော့ဒဏ္ဍလောက်လေးတဲ့ကပေါ့နော်ကအသေးစားလေးတစ်ခုသူတို့အခုတင်ဖို့အတွက်ဇူလိုင်လ30ရက်နေ့ကအဲ့အမေရိကန်နိုင်ငံကဒုံးရင်တယ်ပဲလွတ်တင်လိုက်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့နာမည်ဘလို့ခေါ်ပါလဲလွတ်တင်လိုက်တဲ့ဒုံးရင
်ဟုတ်လွတ်လိုက်တဲ့ဒုံးပြန်ကတော့ Atlas 4 Rocket ပေါ့နော်အဲ့ Rocket တိုင်းကနေပြီးတော့မှဒီဇိုင်းလုပ်တဲ့ Rocket ပါအဲ့ဒါအင်ဂါဂျိုအတိအသွားပဲရတယ်နော်အဲ့ဒါနဲ့လွတ်လိုက်တာပါ Rocket တိုင်းမှာသူက stage နှစ်ခုရှိတယ်လေအပထမ stage ကဂျိုပတ်လန်းနဲ့ကိုရောက်တဲ့အထိကိုတွန့်တင်လိုက်သေးပါပေါ့နော်တွန်းတင်လိုက်ပြီးတဲ့အခါကျတော့မှအဲ့ဂျူပါလန်ကနေပြီးတော့ဟိုကမ္ဘာဆွဲကနေလွတ်သွားပြီးတဲ့အခါကျလို့ရှိလို့ရှိရင်ဟိုကဒုတိယအဆင့် second stage rocket ပေါ့နော်အဲအဲ့ဒါနဲ့သူကအင်္ဂါဂျိုစသွားနေပါပြီဘယ်တော့လောက်ရောက်မလဲဆိုလို့ရှိရင် February လလေပထမပတ်ဒုတိယပတ်လောက်ဆိုရင်ရောက်တော့
2021မှာရောက်မှာပေါ့
2021အဲ့ဒါ February လလောက်ဆိုလို့ရှိရင်ရောက်သွားမှာဖြစ်ပါတယ
်ဘာတွေလွတ်တင်လိုက်လဲပြောပြပေးပါ
လွတ်တင်လိုက်တဲ့အထက်မှာတော့အဓိကစိတ်ယုတ်ကားလေးပါပဲဒီတစ်ခေါက်ကအရင်တစ်ခေါက်လိုပဲစိတ်ယုတ်ကားလေးပဲဒီစိတ်ကစိတ်ယုတ်ကားလေးက perseverance ဆိုခေါ်ပါတယ်အဲဗမာလိုအတိတ်ပဲပြန်လို့ရှိလို့ရှင်တော့ဇွဲလုံးလဝရိယပေါ့နော် perseverance အဲ့ဒီစိတ်ယုတ်ကားလေးကတဏ္ဍလောက်လေးတယ်ဂိုက်300လောက်ပဲသွားနိုင်တဏ္ဍီပေါ့နော်အဲ့အဲ့လောက်ပဲသွားနိုင်တယ်အဲ့ဒီပါမှာစက်တရတော့အများကြီးပဲပေါ့နော
်အဲ့တော့စိတ်ယုတ်ကားကနာမည်က perseverance perseverance အတူတူပါသွားတဲ့အဓိကခြားဟိုစူးစမ်းလေ့လာတဲ့ပစ္စည်းတွေပါတွေပါလေ
စူးစမ်းလေ့လာတဲ့ပစ္စည်းတွေဟိုပေါ့နော်တိတ်ပန်နီးအရာစူးစမ်းလေ့လာတဲ့ဟာတွေကအလုံးပေါင်း9ခုလောက်ပါပါတယ်ကျွန်တော်တို့ဟို curiosity ပေါ့နော်2012ခုနှစ်ကဆိုတော့လွန်ခဲ့တဲ့10နှစ်လောက်ကလွတ်လိုက်တဲ့စက်ရုပ်ကားလေးတစ်ခုလွတ်ပြီးပါပြီအဲ့ဒီစက်ရုပ်ကားလေးကအခုဒီအလုံးလုံးတုံးပဲအဲ့ဒီပေါ်မှာပါတဲ့ပစ္စည်းတွေနီးပါးလောက်ကိုပါပြီးတော့ဒီတဲ့ပိုကောင်းတဲ့ပစ္စည်းတွေပါပါတယ်အဓိကအားဖြင့်ကတော့သိပ္ပံနဲ့ဤပညာနဲ့ပတ်သက်တဲ့ဒီသိပ္ပံအချက်လက်တွေကိုစုဆောင်းပေးနိုင်တဲ့ဆက်အားလုံးပေါင်း5မျိုးပါပါတယ်။အဲအဲ့ဒီ5မျိုးကတော့ပါလဲဆိုလို့ရှိရင် X-ray lithochemistry လို့ခေါ်ပါတယ်။ဟို X-ray fluorescence ပေါ့နော်။ဒီမျက်နှာပြင်ကိုကြည့်ပြီးတဲ့အခါကျလို့ရှိရင်သူ့ရဲ့မျက်နှာပြင်ကနေပြီးတော့မှဟို X-ray ရောင်ကြီးနဲ့လွတ်လိုက်ပြီးတော့ထွက်လာတဲ့ရောင်ကြီးကနေပြီးတော့မှပြန်တိုင်းတာ။နောက်ပြီးတဲ့အခါကျမီတာဆိုတာရှိပါတယ်။အာအင်္ဂါဂျိုရဲ့အပူချိန်နောက်ပြီးတော့လေနောက်လေထဲမှာရှိတဲ့အမှုန်လေးတွေရဲ့ပေါ့နော် particle size ပေါ့ဒီအမှုန်လေးတွေရဲ့အရွယ်အစားဘယ်လောက်ရှိသလဲပုံတွေကဘယ်လောက်တိတ်တိတ်မှုရှိလဲအရွယ်ပမာဏပုံစံပါကြည့်လို့ရတယ်ဟာပြီးတော့ရေနွေးရေငွေ့ပေါ့နော်ဟိုဆူထိုင်းက relative humidity နောက်ပြီးတော့ဓာတ်ရောင်ကြီးရှိမရှိအဲ့ဒါတွေကိုတိုင်းတဲ့ဆက်ကိုအဲနောက်တစ်ခုကပါလဲဆိုလို့ရှိရင်စိတ်ဝင်စားဖို့သိကောင်းပါတယ်အဲ2030နဲ့နောက်ပိုင်း35နှစ်လောက်ရှိလို့ရှိလို့ရှိအင်္ဂါဂျူပေါ်လူတွေသွားပါမယ်အသွားတဲ့အခါကျတော့လူတရားဖြစ်တဲ့အတွက်အသက်ရှူရမယ်အသက်ရှူတာအောက်ဆီဂျင်ပဲရှူလို့ရပါတယ်လေထဲမှာအောက်ဆီဂျင်ကျွန်တော်တို့ အခုလောလောဆယ်ကမ္ဘာလေထုရဲ့အောက်ဆီဂျင်ကဘယ်လောက်ရှိလဲဆို20 25ရာခိုင်နှုန်းလောက်ရှိပါတယ်အင်္ဂါချိုးပေါ်မှာအောက်ဆီဂျင်လုံးဝမရှိပါဘူးကာဗွန်ဒိုင်အောက်ဆိုက်ပဲရှိပါတယ်အဲ့တော့ကာဗွန်ဒိုင်အောက်ဆိုက်ကနေပြီးတော့မှကာဗွန်ရဲ့အောက်ဆီဂျင်နှလုံးပါတဲ့အတွက်သူ့ကို crack လုပ်တယ်ပေါ့နော်တန့်ဆင်ပြီးတော့မှအောက်ဆီဂျင်ထုတ်လိုက်တယ်ဘာနဲ့သွားတူလဲဆိုတဲ့အခါကျတော့ကာဗွန်ဒိုင်အောက်ဆိုက်ကိုရှူတာတစ်ပင်နေလေညကျတဲ့အခါကျတစ်ပင်နေကအောက်ဆီဂျင်ပြန်ထုတ်ပေးတယ်အဲ့ဒီပုံစံမျိုးလိုပဲလုပ်လို့ရတဲ့ဟာကိုအဲ့ဒါ moxie လို့ခေါ်ပါတယ်အဲ့ဒီ set တစ်ခုပါတော့ပါတယ်သူကတော့ oxygen ကိုထုတ်ပြီးတဲ့အခါကျ oxygen ကိုတော့တိမ့်မထားပါဘူးဒါပေမဲ့ oxygen ထုတ်လို့ရမရဆိုတဲ့ set ကိုပထမအဦးဆုံးစမ်းနေစက်ပါအဲ့ဒါတစ်ခုပါပါတယ် now super cam ဆိုတာတစ်ခုပါပါတယ် super cam ကတော့ဘာလဲဆိုလို့ရှိရင်လေဆာရောင်ခြည်နှစ်ခုနဲ့ဒီ spectrometer ပေါ့နော်အလင်းတန့်စင်စက်ပေါ့နော်အဲ့တော့သူကလေးစားရောင်ချီတဲ့အဝေးကိုလှမ်းပြီးပြစ်လိုက်ပြီးတော့အဝေးကနေပြီးတော့မှအဲ့ဒီကြောက်သားတို့ဘာတို့ညာတို့ရဲ့ဓာတုပေါင်းစပ်မှုဘူမိဗေဒတဘာဝအဲ့ဒါကိုတိုင်းတာပါနောက်ပြီးတော့မှ masking ဆိုတာရှိပါတယ် masking ကပါလဲဆိုလို့ရှိလို့ရှိရင် stereoscopic ပေါ့နော်ဟိုကြည့်လိုက်တဲ့အခါကျလို့ရှိရင်ရိုးဟိုကင်မရာပုံတည်းကြီးမဟုတ်ဘဲနဲ့သူကသုံးဘက်မြင်လို့ဟာမျိုးလောက်ကိုကောင်းတယ်အဲ့ stereoscopic ပုံကင်မရာလဲတခုပါပါတယ်နောက်တစ်ခုက rim fact ဆိုတာပါပါတယ် radar ပေါ့နော်ပေ450လောက်အထိကိုသူက radar နဲ့တိုင်းကြည့်တဲ့အခါကျလို့ရှင်အဲ့ဒီကနေပြီးတော့မှဒီဓာတ်တဘာဝရေရှိသလားကြောက်ရှိသလားဘလို့ကြောက်အမျိုးအစားလဲဆိုတဲ့ဟာကိုသိနိုင်တဲ့ဆက်တစ်ခုပါပါတယ်နောက်တစ်ခုက Sherlock ဆိုတာပါလဲဆိုလို့ရှင် Sherlock ဆိုတော့ Sherlock Holmes ပေါ့နော်အဲ့ဒီအစွဲပြီးတော့ဟိုစုံတောက်လို့ပေါ့လေသူကတော့ခရမ်းလွန်ရောင်ကြီးနဲ့ဟိုလေသာရောင်ကြီးတုံးတဲ့ Raman ဆက်ပစ္စည်းတခုပါသူကလည်းပါလဲဆိုလို့ရှိလို့ရှိရင်ဒီ Raman spectrometer ဆိုတာကျွန်တော်တို့ယူပဗေဒသဘောအရာဆိုလို့ရှိရင်ဓာတ်သဘာဝတွေပေါင်းစပ်မှုရဲ့ဒီ molecule တွေဘယ်လိုဖွဲ့ထားလဲဆိုတဲ့ဟာကိုတိတိကျကျတိတိကျကျတိုင်းလို့ရပါတယ်အဲ့ဒါ Raman shift တွေပေါ့နော်အဲ့ဒါနဲ့တိုင်းလို့ရတဲ့ set တခုပါပါတယ်ဒီအပြင်ဘာပါဝါသေးလဲဆို microphone နှလုံးလည်းပါတယ
် microphone နှလုံးကဘာလို့ဖို့ပါလဲ
အော်ဒီမိုက်ခရိုဖုန်းနှလုံးကတော့အတန်ဖန်းတာပေါ့နော်အင်္ဂါဂျိုပေါ်ကိုဒီအင်္ဂါဂျိုဆင်းတဲ့ယင်ကနေပြီးဆက်ရုပ်ကလေးကိုကရိန်းနဲ့ဆွဲချလိုက်တဲ့အခါကျလို့ရှိရင်ဒီအတန်နားထောက်ပြီးဒီကရိန်းကလဲပတ်နေတာကောင်းလားမကောင်းလားပြီးတဲ့အခါကျလို့ရှိရင်ဒီဆက်ရုပ်ကလေး perseverance ပေါ့နော်အဲ့ဇွဲလုံးလားဆက်ရုပ်ကားလေးတွားနေတဲ့အခါကျရင် engine တန်ညံ့ညောမှုမရှိလားရှိသလားအဲဆက်ကဘယ်နေရာမှာချိုးရင်းလေဆိုတာကားမောင်းရင်နားထောင်လို့ပေါ့နော်ဟိုဘရိတ်ပြက်နေသလားအင်ဂျင်ကလဲတာမှန်ရဲ့သလားဆိုတဲ့ဟာကိုနားထောင်ပြီးနားထောင်လို့ရမိုက်ခရိုဖုန်းလေးနှစ်ခုထည့်ပေးလိုက်တာပါ
ဒါဆိုကဘာဒီကဘာမြေကြီးကနေနားထောင်ပြီးတော့ဆောင်ပြီးတော့ထိန်းချောင်းပြီးလွှတ်နေတာပေါ့
ဟုတ်ပါတယ်ဟုတ်ပါ
လေးလန်းတာပေါ့နောက်ကထူးထူးခြားခြားပါသေးလဲ
အဲနောက်တစ်ခုထူးခြားတာပါလဲဆိုတဲ့အခါကျသူကတိတ်ပန်ဟိုအချက်လက်ကိုတိုင်းတာတော့မဟုတ်ဘူးဒါပေမဲ့အင်္ဂါဂျိုပေါ်မှာခုနရိုဘော့ကားလေးကသူကတနေ့တနေ့ကို guide 300လောက်ပဲသွားနိုင်တာလေသူရဲ့လျှက်စစ်တပ်အားနဲ့သူအလုံးလုံးနိုင်နေဆွမ်းရအတိုင်းမဲ့သူဘယ်သွားမလဲဆိုတဲ့ဟာကိုသိပ္ပံပညာရှင်တွေကဂျိုတူးရရတဲ့အချက်လက်တွေနဲ့ပဲသူကစုံထောက်ပြီးတော့မှစမ်းတဝါးဝါးနဲ့သွားအဲ့တော့အကောင်းဆုံးကသူတို့ဟိုညံကောင်းပါစဉ်းစားညံတော်တော်ကိုကောင်းတယ်အဲ့ဒီလိုသွားနေမဲ့အစားငါတို့ helicopter လေးတစ်ခုယင်လေးပေါ့နော်လေမြန်လေးတစ်ခုလွှတ်လိုက်လို့ရှိလို့ရှင်သူ့ကိုကင်းထောက်လေမြန်လို့လွှတ်လိုက်လွှတ်ပြီးလို့ရှိလို့ရှင်လိုက်ကြည့်စုံတောက်လို့ပေါ့နော်ကင်းထောက်လို့အမျိုးသွားကြည့်သွားကြည့်ပြီးဘယ်နေရာမှာဖြစ်ရန်သူရှိတယ်ဘယ်နေရာမှာရန်သူမရှိဘူးဘယ်နေရာကုန်းရှိတယ်မြေရှိတယ်ကောင်းတယ်ပေါ့နော်စိတ်ဝင်စားစရာရှိတယ်ဆိုတဲ့ဟာကိုတိဖို့အချက်လက်အဲ့ဒါတိတော့မှအဲ့ဒီနေရာကိုသွားကြစို့ဆိုတဲ့ဟာပို့ပြီးအတိတ်ပဲရှိတယ်ပေါ့နော်စန်တဝါနဲ့အဲ့ဒါတိသူတို့ helicopter လေးထွင်လိုက်ပါတယ်အဲ့ဒီ helicopter ကိုဒီ helicopter design ကိုလုပ်တာတော့အမေရိကန်နိုင်ငံဟိုကျွန်တော်တို့ Glenn တုတေသနဌာနလိုပဲ NASA ရဲ့တုတေသနဌာနတစ်ခုရှိပါတယ်အဲ့ဒါကတော့ Ames Research Center လို့ခေါ်ပါတယ် Ames Research Center မှာရှိတဲ့ဒီလေမြန် design တွေ helicopter design တွေလုပ်တဲ့ဟို expert တွေပေါ့နော်အဲ့ဒါ aerodynamics ဆိုခေါ်ပါတယ်အဲ့သူတို့တွေနဲ့အဲ့ဒီ NASA ရဲ့အဲ့အခု Jet Propulsion Lab ပေါ့နော် Pasadena
ဟုတ်ကဲ့ California ဘက်ကပေါ့န
ော် California Jet Propulsion Lab ကပါပဲ Town California ဘက်က Jet Propulsion Lab ကအဲ့ဒီ helicopter ကိုဥဆောင်ပြီးတော့ဒီအဖွဲ့ဖွဲ့ထားတဲ့ manager ပေါ့နော်အားလုံးတော်တော်များများတော့သိကြပါပြီဗမာပြည်မှာမွေးတဲ့မျိုးသမီးပါဒေါ်မီမီအောင်သူက project manager အနေနဲ့
ဒီမြန်မာ engineer ပေါ့နော်ဒေါ်မီမီအောင်ဥစည်းတဲ့အဖွဲ့ပေါ့
ဟုတ်ပါ
အဖွဲ့ရလို့တဲ့ helicopter ပေါ့ ဟုတ်ကဲ့
ဟုတ်
ဒ
တ
ီ
ယ်
ဟယ်လီကော်ပတာနေပြီးတော့မှအင်္ဂါဂျိုပေါ်မှာဘယ်နေရာမှာစူးစမ်းလေ့လာဖို့ကောင်းလဲဆိုတာကိုတေချာထောက်လှမ်းပါပေါ့နော
်လောလောဆယ်ကတော့အင်္ဂါဂျိုရဲ့မြေမျက်နှာပြင်နဲ့ဟိုပါပေါ့နော် geological ပေါ့နော်ဘူမိဗေဒစိတ်ဝင်စားစရာအကောင်းဆုံးနေရာကိုဒီကားလေးကိုချပေးလိုက်တာပါခုနအဲ perseverance ဇွဲလုံးလာဆိုတဲ့အဲဟို
စိတ်ရောက်က
ား ချပေးလိုက်တိုင်းမဲ့ကားလေးကဘယ်သွားရမလဲဆိုတာကိုမသိဘူးအဲ့တော့ကားလေးကိုတန်တဝါဝါသွားခိုင်းမဲ့အစားဒီ helicopter လေးနဲ့ထောက်လှမ်းရေးလို့ helicopter လေးကတခြားဂျူမှာပထမအဦးဆုံးစပြန်တဲ့ helicopter ပါ helicopter ကိုဒီဇိုင်းလုပ်တာတိတ်ဆိတ်ဝင်စားဖို့ကောင်းပါတယ်ဘာလို့လဲဆိုတဲ့အခါကျတော့အင်္ဂါဂျူပေါ်ကလေဒုကတိတ်ပါပါတယ
်
ကမ္ဘာလေဒုက helicopter ကိုတခါတည်းတွန့်တင်လိုက်လို့လွှဲပါတယ်ပုံမှန်ကမ္ဘာလေဒုရဲ့အပုံတရားပုံတစ်ပုံတောင်မရှိပါဘူးလေဒုကတိတ်ပါလို့အားကြီးတဲ့အတွက်သူကလေကိုတွန်းပြီးတော့အပေါ်တင်ဖို့အတွက်ကိုခက်တဲ့အတွက်ဒီဇိုင်းလုပ်ယူရတာတော်တော်ကိုခက်ပါတယ်အဲဒါပေမဲ့အဲ့ဒီဟယ်လီကော်ပတာလေးကိုသူတို့စမ်းကြည့်တာလွန်ခဲ့တဲ့6လတစ်နှစ်လောက်စမ်းကြည့်တာအောင်မြင်ပါတယ်အဲ့လေစုပ်လိုက်တဲ့ပေါင်းအိုကြီးထဲမှာပေါ့နော်အဲ့ဓာတ်ခွဲကန်ကြီးထဲမှာပြန်ကြည့်လို့အဆင်ပြေရပါပါတယ်သူကကင်းတောက်လေမြန်နဲ့ပထမဦးဆုံးတခြားဂျိုမှာသွားပြီးတော့မှပြန်မဲ့အဲ့
စူဇန်လေးလာမယ
်ဟုတ်ကဲ့စူဇန်လေးလာ
ဟုတ်ကဲ့
အချက်အလက်စူဇန်ပို့တော့မပါဘူးဒါပေမဲ့တိတ်ပံအချက်အလက်ကိုသွားပြီးတော့စူဇန်ပေးမယ်ဒီကဘယ်သွားရမလဲဆိုတဲ့ဟာကိုကင်းထောက်အနေနဲ့လွှတ်ပေးတဲ့ဟယ်လီကော်ပတာဖြစ်တဲ့အတွက်အလွန်အသုံးဝင်ပါတယ
်။ तू ကပို့အရေးကြီးတယ်ပေါ့။ဟု
တ်ကဲ့ तू ကအရေးကြီ
း။ဟုတ်ကဲ့ဒေါက်တာပရိသတ်သင်အခုလိုစိတ်ရှိလက်ရှိပြောပြပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်
။ဟုတ်ကဲ့ကျွန်တော်လည်းအခွင့်အရေးရတဲ့အတွက်အထူးကျေးဇူးတင်ပါတယ်။